ဆရာနာသိန်းအဖွဲ့ကဒေါ်ဆန်းစုကြည်အပေါ်မှာအမှုထပ်တိုးလိုက်တဲ့ကိစ္စကိုအမေရိကန်နိုင်ငံသားရေးဌာနကရှုတ်ချလိုက်ပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါ့အပြင်တရုတ်ဘက်ကမြန်မာဆရာနာသိန်းမှုကိုပြက်ပြက်သားသားဆန့်ကျင်ရှုတ်ချဖို့လည်းတိုက်တွန်းပါတယ်။
When it comes to China, we have been clear that we would like to see China play a constructive role.
ဒီကိစ္စမှာတရုတ်ဘက်ကပိုပြီးထိထိရောက်ရောက်ပါဝင်တာကိုအမေရိကန်ဘက်ကတွင်းမြင်လိုပါတယ်။မြန်မာဆီယနာသိမ်းမှုကိုပြက်ပြက်သားသားရှုတ်ချဖို့တရုတ်အစိုးရထံကိုအမေရိကန်ဘက်ကလူသိရှင်ကြားပြောဆိုထားသလိုတီးထန်လည်းအကြောင်းကြားခဲ့ပြီးဖြစ်ပါတယ်။ဒီဆီယနာသိမ်းမှုကိုတရုတ်ဘက်ကအတိအလင်ကန့်ကွက်ရှုတ်ချတာမလုံမချင်းအမေရိကန်ဘက်ကဆက်ပြီးတိုက်တွန်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်းကအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုတွေထွက်ခွာခွင့်လဲနိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ14ရက်နေ့ကခွင့်ပြုခဲ့ကြောင်းပြောခွင့်ရကပြောပါတယ်ပြည်ပမှာရှိတဲ့အမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကထိတ်တန့်ဦးစားပေးဖြစ်ကြောင်းအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုဝင်တွေအနေနဲ့စန္ဒရှိရင်မြန်မာနိုင်ငံကထွက်ခွာနိုင်ကြောင်းပြောခွင့်ရကပြောပါတယ်ဒီကိစ္စကိုရက်30တခါပြန်လည်ဆန့်စစ်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းလုံခြုံရေးကိုလည်းသုံးသပ်နေမှာဖြစ်ကြောင်းနောက်ထပ်အရေးယူဆောင်ရွက်ဖို့လိုအပ်လာရင်လည်းအမေရိကန်ဘက်ကဆောင်ရွက်မယ်လို့ပြောခွင့်ရကပြောပါတယ်